ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားနယ်မောင်တော်မြို့နယ်တွေမှာအခုဩဂုတ်လလာကျမ်းပိုင်းကနေစလို့မိုးအဆက်မပြတ်ရွာသွန်းပြီးတော့မြေကြီးတက်လာတာကြောင့်ရေကြီးရေချမ်းသာတွေနဲ့ရင်ဆိုင်နေကြရပါတယ်။တနေ့ထက်တနေ့ဒီရေတိုးလာပြီးတော့မြေချောင်းအနီးနေထိုင်တဲ့သူတွေကိုဘေးလွရာရွှေ့ပြောင်းပေးထားရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။မြောက်ဦးမြို့နယ်ကမြက်တန်ဆောင်စစ်ဘေးဒုက္ခသည်စခန်းမှာစခန်းတစ်ခုလုံးရေမြုပ်နေတာကြောင့်အခက်ကြုံနေရတယ်လို့ရတန်ဆောင်ဆရာတော်ကမိန့်ပါတယ
်။နေမကောက်တဲ့လူတွေနောက်ပြီးတော့ကိုဟန်ဆောက်ပဲပြီးရင်တက်ကြီးတွေအဲ့လိုမျိုးတွေပို့ပြီးတော့ဖြိတ်ခတ်ရတဲ့အုပ်စုတွေကိုရင်ရွှေ့လိုက်တယ်ပြီးရင်တရလောက်ကြာဆောင်ကြည့်တယ်ဒီတော့မနေ့ကခမဲနေ့မှာတော့အချင်းလင်ကောက်ဘူးအဲ့နဲ့အကုန်လုံးကိုရွှေ့လိုက်တယ်ဒီနေ့မှလည်းပူဆောင်တော့ဒီနေ့ဆိုရင်ဘာဖြစ်တော့ခဏပေးလားဆက်လာပဲဒီနေ့မှဆိုရင်ဟွာတွေရောဟိုပြည့်စည်တွေရောလူတွေရောအကုန်လုံးကိုရှင်းပြလိုက်ရတာပေါ့
ဟုတ်က
ဲ့ငါလေနဲ့ဟိုချင်းချင်းတွားလို့မရတော့ဘူးစပင်းတွေတိုက်ကြည့်တယ်တွားတယ်တွားလို့မရတော့ဘူးဝါနဲ့လေနဲ့တွားနေရတဲ့နေရာရှိတယ
်ရေဘေးရှောင်နေရတဲ့သူတွေအတွက်နေထိုင်ရေးအခက်အခဲရှိနေပြီးစားတောက်ရေးနဲ့အဝတ်အထည်လိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်သူတို့အတွက်တောက်သုံးရေးကလည်းအခက်အခဲရှိနေတာပါရေဘေးတံကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာတည်ဆုံသူ2ဦးရှိခဲ့ပြီးတော့ကျွဲနာတရိတ်ဆန်တည်ဆုံတာတွေလည်းရှိခဲ့ပါတယ်အခြေခံစာတင်ပညာကျောင်းတရာကျော်လဲရေဘေးကျောင်းယာယီပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမွန်ပြည်နယ်ကြိုင်မြောမြို့နယ်ကအနေပိုင်းနေရာတွေမှာလည်းမြေရေတက်ပြီးရေဘေးကျုံနေရတယ်လို့တွာလာရေးအခက်အခဲရှိတာကြောင့်စာတင်ကျောင်းတချို့ကိုပိတ်ထားရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်မှာမြေရေစတက်လာပြီးဒီကနေ့အချိန်ထိမြေရေစတက်နေစေဖြစ်လို့ဘေးလွတ်ရာကိုပြောင်းရွှေ့နေရသူတွေလည်းရှိတဲ့အကြောင်းဒေသခံတဦးကပြောပါတယ်။
ကျွန်တော်တို့ဒီကြိုက်မြော်မြို့ပေါ်ရက်ကွက်တွေရောကြီးပါတော်တော်များများပေါ့ဒီကြီးတူးမှုကြောင့်တော်တော်များများတော့မြုပ်နေတယ်ချို့နေရာကြီးဆိုလို့ရှိရင်အဲအောက်ဖြတ်တွေပါမြုပ်နေတာရှိရကြလွန်ခဲ့တဲ့နှစ်ရက်လောက်တုန်းကကျတော့ဟိုမြေကြီးကဒူးကောင်းလောက်ရှိတော့ပေါ့အဲလောက်ပဲရေစတက်တာမနေ့တုန်းကတော့ပူတူးလာတာပေါ့ဒီနေ့ကတော့မနေ့ကတည်းကနေ့လေးပူတူးလာတော့မြို့တော်ဘူးကအဆက်မပြတ်ရွာနေတော့လေဘူးဒီထဲရွာမယ်ဆိုတော့မြေကြီးစတက်ဖို့ပဲရှိတယ်ကြဟုတ်လက်ရှိမှာတော့ကျောဟိုကယ်ဆယ်ရေးစခန်းရောလောက်ထားတာမရှိသေးဘူးကွ။နှစ်ဖက်ရှိတဲ့ဆိုင်တွေဆိုလို့ရှိရင်တော့ပေါ်တတ်မှန်နေကြတာပေါ့။အခုကတော့လက်ရှိထောက်ပံ့ရေးပိုင်းညာတော့နည်းနည်းနေတဲ့ကြောင့်မို့သူကသူလေလေးနဲ့တွားပြီးတော့ဤချက်စရာလေးတွေဝယ်ယူပြီးတော့ပေါ်တတ်မှာပဲဖြစ်လို့လည်းမျိုးပေါ့မီးမီးဖို့ပြီးတော့စားနေရတာပေါ့
။မိုးအဆက်မပြတ်ရွာသွန်းတဲ့အရှင်ကြောင့်ကြောက်ထုံမြို့နေကကင်မွန်းချောင်းကျေးရွာနဲ့ဆောင်နိုင်ကြီးကျေးရွာကိုဆက်သွဲထားတဲ့လမ်းမပေါ်ကဝက်ဝံချောင်းတရားလဲပြိုကျသွားတယ်လို့ဒေသခံတွေကပြောပါတယ်။တန်လွေမြေတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖအံမျိုးကမြေကမ်းဘေးနေထိုင်သူတွေနဲ့ရက်ွက်အနေမိုင်းနေမှာလဲရေကြီးရေရှမ်းတာတွေကြုံနေရပြီးတန်လွေမြေတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖအံမျိုးကမြေကမ်းဘေးနေထိုင်သူတွေနဲ့ရက်ွက်အနေမိုင်းနေမှာလဲရေကြီးရေရှမ်းတာတွေကြုံနေရပြီးအရေးပေါ်ရွှေ့ပြောင်းနေရတာတွေလည်းရှိပါတယ်။တချို့နေရာတွေမှာလမ်းပေါ်ရေကျော်လို့သွားလာရေးအခက်တွေ့နေပါတယ်။ကော့ကရိတ်မြို့နယ်မှာလဲစာတင်ကျောင်းကန်းနဲ့ရေဝင်လို့စာတင်ကျောင်းတချို့ပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကျရေရဲ့အချိန်ကြောင့်အနေမိုင်းမှာနေထိုင်တဲ့သူတွေကတော့ဓမယုံနဲ့ရေဘေးလွတ်တဲ့အသည့်မိတ်ဆွေတွေစီမှာယာယီခိုလုံနေကြရတယ်လို့ကူညီပေးနေသူကပြောပါတယ်
။ဟောအခုကတော့အမှန်5ရက်ကွက်ကွက်တဲ့တော့အမှန်6ရက်ကွက်တော့ကူညီလေကုန်းလို့အပိုင်းနေ။တော့ဝင်းကြီးကွက်တဲ့အနေပိုင်းနေဆောင်းတော့ဆိုအမှန်7ရက်ကွက်ကွက်တဲ့အနေပိုင်းနေပါရေဝင်လာတာရှိကြကြ။အဲအချို့အပိုင်းတွေမှာရေကြာကြတော့ပါကြီးကဟုတ်အဲ့တော့အဲ့ဒီဆိုရင်လုံးလုံးမြုပ်တာပေါ့ကျွန်တော်တို့ဒီလမ်းမဘေးတွေမှာတော့မှကျွန်တော်တို့ဒီတချွနေရာတွေပါဆိုရင်ခါးတောင်းလောက်တိရှိတယ်ဗျာလမ်းမဘေးအနိပ်ပိုင်းတွေမှာပြောတာပေါ့နော်ကွက်တက်ဆိုသူပါဆိုကွက်တက်6လ9လလဲဆိုတာအဲ့ဒီကလုံးဝမြုပ်သွားပြီလေအဲ့ဒီရက်ကွက်တွေမှာဓမ္မယုံရှိတယ်ဗျာဓမ္မယုံတွေမှာသူတို့ရှောင်ရတယ်ဗျာဟုတ်စီမိတ်ဆိုရင်ခေါင်းလုံးနေကြတာရှိတယ်ဗျာ
မြန်မာနိုင်ငံအနေပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလတွေမှာရေကြီးရေရှမ်းတာတွေနှစ်စဉ်ကြုံရလေရှိပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ဒီရက်ပိုင်းမြေရေသတိပေးချက်ထုတ်ပြန်ထားတာမှာတော့မတောင်မြို့ဖအံမြို့နဲ့မြဝတီမြို့နယ်ဘီလင်းမြို့နယ်နဲ့မြောက်ဦးမြို့နယ်ကမြေကမ်းနားနဲ့မြေနှိပ်မိုင်းတွေမှာနေထိုင်တဲ့သူတွေမြေရေကြီးမှုအန္တရာယ်ကိုသတိပြုနေထိုင်ကြဖို့အတွက်သတိပေးနှိုးဆော်ထားပါတယ်ရှင်။